Tamara Uemi, Nagano Damingan Boko, Don Sansu Jiropo, Tabama B and the Sanya, Siman Kangwemu Uri Poma Nasangane, Dija Sweetare Murigo, Nebiro Didan Diayonga, Dine Swejet in Labare, a move bound set the moon, Leshi and Sanyade, Don Sansu Jitwe, Dutiam Yau Swejet in Kayare and Mu Pipare, Dine Jana Wema Murigo, the Din Napat J, Sisibibu, Don Sansu J, Donsu Jagule, Diayonga Pechagabare, Don Sansu J, Murin Abate, Nasong Chini Jang, Yangonga Bipure, Nalonga Piopiava Mekmia.
နေပြီးတော့တည်တံတရားရုံမှာအပစင်တနင်္လာနေ့တိုင်းစစ်ဆေးနေကြတမရဦးဝင်းမြင့်ရဲ့အမှုတမှုနဲ့နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်ရဲ့အမှုတမှုတို့ထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့နှစ်ယောက်စလုံးကိုတရားစွဲဆိုထားတဲ့အမှုတွေကတော့တရားရုံးကစွဲချက်တင်မှုဆုံးဖြတ်လိုက်ပါတယ်။ဒီကနေ့အမှုကြားနာပွဲမှာသူတို့နှစ်ယောက်စလုံးအမှုတွေကိုစွဲချက် ကျန်ကိုအဲ့ဒီရောက်တဲ့ခေါင်းလာပြီးတော့ကျွန်တော်တို့ကအဲ့ဒီနှစ်ယောက်ကိုပြန်ခေါ်နေနေခေါ်တယ်။နောက်တစ်ခါအဲ့ဒါပြီးတော့ဒေါက်တာစုကြည်ရောက်ခေါ်တယ်။ဆိုရတဲ့နေ့ကကြံခေါ်ဝိုင်းနေရောက်တဲ့ခေါ်ရင်းကျွန်တော်ပြန်ခေါ်။ရဲမဲတူရဲ့ဥပေါ်ရ။အဲ့ဒါတော့အဲ့ဒီသူလက်ဒီကံလက်ကိုသူကြည့်ကြပြီးတော့ပြီးမှရှိအောင်အဲ့ဒါကိုကြည့်နေတယ်ပြည်ပုဂ္ဂိုလ်ပ ီကိုဆွဲချက်တင်လိုက်တဲ့အတွက်ဆက်ပြီးတော့အယူခံဝင်မယ်လို့ရှင်းနေတွေကပြောပါတယ်။ဒေါက်အောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုံ့ဆော်မှုရာဇသက်ကြီးဥပဒေပုံမှန်905ခခွဲနဲ့ဆွဲချက်တင်ဖို့မကြခင်သတင်းဘက်ကပဲတရားရုံးကဆုံးဖြတ်ထားတာမို့ဒီကနေ့ဆွဲချက်နဲ့ဆိုရင်တော့သူတို့နှစ်ယောက်စလုံးဒုတိယမြောက်ဆွဲချက်တင်ခံရမှုဖြစ်ပါတယ်။ဒီကနေ့ဆွဲချက်တင်လိုက်တဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အပြည့်ရှိကြောင်းတွေ့ရင်တော့အမြင့်ဆုံးထောင်တန်း3နှစ်ဒါမှမဟုတ်ထောင်တန်းနဲ့ငွေတန်းနှစ်ခုစလုံးအကျခံရနိုင်ပါတယ်။နေပြည်တော်မှာဒေါက်အောင်ဆန်းစုကြည်ရဲ့အမှုတွေစစ်ဆေးဖို့အထူးလှုပ်ထားတဲ့သီးတန့်တရားရုံမှာသူ့အပေါ်ဆွဲထားတဲ့ပုတ်ကုံသွင်းကုံအမှုနဲ့ဆက်သွယ်ရေးအမှုစတဲ့အမှုနှစ်ခုကိုလည်းဒီကနေ့စစ်ဆေးကြနာပါတယ်။အဲ့ဒီအမှုနှစ်ခုကိုလည်းရှစ်တစ်ခေါက်ယုံချင်းကြရင်ဆွဲချက်တင်မတင်ဆုံးဖြတ်ဖို့ရှိတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ
်။ပုတ်ကုံသွင်းကုံကသူရတဲ့ဒီအကုန်ပြီးရခါကျတော့ချက်တော်ရင်းတန်တာကရှင်းပြပြီးပုံကူတရားလူတွေရဲ့ဆိုလို့ဒီရဲ့တရားရုံးချက်လို့တရားငါအရင်ချင်းကခွင့်ပြုလိုက်တဲ့ပုံလားကျွန်တော်တို့ကတော့ကံကွက်တယ်ခွင့်ပြုရတဲ့အရာကိုဒီနေ့ဆက်ထားပ
ါလောလောဆယ်စုစုပေါင်းအမှု7ခုနဲ့တရားစွဲခံထားတဲ့ဒေါအောင်ဆန်းစုကြည်ကိုအမှု7ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်တံတရားရုံးမှာယုံထုတ်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်နေ့စဉ်တရားရုံးလှနေရတာသူကြမာရေးကိုထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်တခါစစ်ဆေးဖို့ဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့ရုံးချိန်မှာတရားရုံးကိုစတင်တောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုချက်ကိုလည်းတရားရုံးကပယ်ချခဲ့တာမလို့အရင်အတိုင်းအပတ်စဉ်ပုတ်ထိုးနေ့ကလွဲလို့နေ့တိုင်းစစ်ဆေးကြားနာမှုတွေလုပ်ရမှာဖြစ်တယ်လို့ဦးခင်မောင်စောကပြောပါတယ
်။ဒီဖြစ်တော်မျိုးတပတ်တခါပဲကျင်းတော့ဒီရုံးကအခုတိုင်းပဲပေါ့။တနင်္လာအင်္ဂါတိုင်းတနင်္လာအင်္ဂါတိုင်းသူကတော့ဟိုကတော့အချိန်ဥကြီးလည်းညားတယ်ပေါ့။အချိန်ညာအောင်လို့ဆိုလို့ပြောတာနော်။CMB လောက်ခါနေပေါ့ခုမပြန်တန်ဘူးလို့ထင်ချာနေပါလေ
မနေ့ပြန်အောက်တိုဘာ12ရက်ကျရင်တော့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့ဒုတိယမြောက်သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ပထမဆုံးဆွဲချက်တင်ခံထားတဲ့ရာဇသက်ကြီးဥပဒေပုံမှန်905ခခွဲတို့ကိုစစ်မှားဖြစ်ပါတယ်။ပုံမှန်905ခခွဲအမှုအတွေ့တရက်ပြိုင်တက်တည်အနေနဲ့သမရဦးဝင်းမြင့်ကိုယ်တိုင်ရှောက်ထားချက်ပေးမှလည်းဖြစ်ပါတယ်။